ကျွန်တော်ဝင်းမြမှာရွေးကောက်ပွဲမတိုင်ခင်ကျင်းပဖို့ပြင်ဆင်နေတဲ့ပင်လယ်ညီလာခံကို NCA လက်မှတ်မထိုးရသေးတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေအနေနဲ့အကန့်အသတ်နဲ့တက်ရောက်ဖို့ဖိတ်ကြားထားပါတယ်။ဒီ NCA တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်ကိုလက်မှတ်မထိုးရသေးတဲ့အဖွဲ့တွေကအေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့ကိုမဖိတ်ဘဲကန့်သတ်ချလိုက်တာကြောင့်တက်စင်မတက်စင်ကိုစူပေါင်းဆွေးနွေးကြဖို့ရှိနေပါတယ်။တည်ရေးမတည်ရေးဘလို့ဖြစ်လာနိုင်ပြီးဘလို့အကျိုးဆက်တွေရှိနိုင်တာကိုမေးမြန်းထားပါတယ်။ရှေ့တစ်ပတ်ထဲကျင်းပဖို့ပြင်ဆင်နေတဲ့21ရာစုပင်လယ်ညီလာခံတည်ရေးမတည်ရေး DNCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေဒီတစ်ခေါက်ဆွေးနွေးရာမှာထူးခြားချက်ကို UWSA ဝလက်နက်ကိုင်အဖွဲ့လာရှိုယုံဆက်ဆံရေးတာဝန်ခံဦးညီရမ်ကအခုလို့ဆိုပါတယ်
။ခါတိုင်းကတော့နှစ်တိုင်းနှစ်တိုင်းလိုလိုကျင်းပတဲ့21ပြည်လုံးကကျွန်တော်တို့ FNCC အဖွဲ့နေပြီးမှဂျိုတင်ပြီးမှတက်မတက်ဆိုတာကိုဆွေးနွေးကြတယ်ပေါ့နော်။ဟိုအခေါက်တိုင်းလိုလိုလဲတို့အခက်ခဲနဲ့တူတော့ရှိပါတယ်ပေါ့နော်။ပုံစံကျင့်မတူတာတခုပဲ။ဒါပေမဲ့ဒီတစ်ခါတော့အေးအဖွဲ့ကမပါရဘူးဆိုတဲ့ကိစ္စကနည်းနည်းလေးဟွာပြောချင်နော်
။တိုင်းသားအရေးသုံးသက်သူဥမမောင်စိုးကလည်းဒီတက်ဖို့အပေါ်အခက်ခဲတစ်စုံတရာဖြစ်နေတာကိုအခုလိုသုံးသက်ပြပါတယ်။
ဒီညပိုင်းမဟာမိတ်ဖွဲ့တွေနဲ့ပတ်သက်ပြီးတော့အရင်က20ပတ်ဝန်းကျင်စပြီးတော့တေးကိုယ်လည်းစပေါ့ရှာပါတော့ညောင်မိုင်းဖွဲ့နဲ့လိုက်တွေ့ပြီးတော့ပင်လုံညာတိုက်ကိုတိုက်တော့နေဆိုတဲ့သတင်းစကားတွေကြားပါလေ။ဒါပေမဲ့စပေါ့ရှာကိုယ်တိုင်ကတော့မတက်နိုင်ဘူးဆိုတဲ့သတင်းစကားတွေလည်းကြားပါလေ။သူတဲ့ချက်ကတော့အားလုံးကိုဖိတ်မယ်ဆိုလို့ရှိရင်ပြဿနာမရှိဘူးပေါ့ဗျာ။ဟိုဒီလိုတစ်ခေါက်မှာ AU မဖိတ်ဘူးဆိုတဲ့အခါကျတော့ညောင်ပိုင်းအမိတ်ဖွဲ့နဲ့တော့စဉ်းစားစရာအချက်တခုဖြစ်သွားတယ်။တတိယတစ်ချက်အနေနဲ့စပေါ့ရှာကိုယ်တိုင်နဲ့မတက်တယုတ်ပြည်ကလည်းမစီစဉ်တဲ့အခါမှာလို့ယူနေတဲ့ပတ်သက်ပြီးသူတာဝန်ယူနေဆိုမျိုးကိုလည်းပေါ်လာတယ်
အဲ့ဒီတော့ DNCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေနဲ့တက်နိုင်မှုအလားအလားဘယ်လိုမြင်ပါလဲလို့မေးရမှာဦးညီရန်က
ဘောဌာနချုပ်ရဲ့ပြီးတော့ FNCC တို့ရဲ့အစွေးနေသဘောတူညီမှုပေါ်မှာမှုဒီပါတယ်အားလုံးပါဝင်နိုင်တော့ကောင်းတော့ပေါ့နော်မပါဘဲနဲ့ဒီတိုင်းထိုင်ပြီးမလားဆိုတာကိုကျွန်တော်တို့ကတော့စဉ်းစားကြပေါ့နော
် DNCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေဒီတစ်ခေါက်ပြည်တော်စုငြိမ်းချမ်းရေးညီလာခံတက်ရောက်နိုင်ဖို့အလားအလားကိုဥမ္မပေါ်ဆိုကတော့အခုလိုခွဲခြားသုံးသပ်ပြပါတယ
်။ဘိုင်းကတော့အေးဇူမဖိတ်တဲ့ကိစ္စနဲ့ပတ်သက်လို့အေးနဲ့စေးတပေါင်းစုခွဲထားသုံးဘက်ရှိတာဟုတ်ကိုကန်ရဲ့ DNA လေးအေးရဲ့ဒါစေးတပေါင်းစုပေါ့ FMPC ဆရာတော်နိုင်ငံတပေါင်းစုကိုခွဲတာဟုတ်စေးတပေါင်းစုဖွဲရတော့မတက်ဖို့စာတပ်ပြုများတယ်နိုင်ငံတပေါင်းစုကိုခွဲကတော့တက်ပတဲ့တော့ချစ်ငြိမ်ရလိမ့်မယ်ထင်ပါတယ်စီရပြောမယ်ဆိုလို့ရှိရင်တော့ AU မဖိတ်တော့ငြိမ်းကိစ္စတော့မပြေလည်ဘူးလားဟုတ်ဘဝကြီးမှာတကယ်တည်းစစ်တိုက်တာ AU နဲ့ပဲတိုက်နေတော့တကယ်တပေါင်းစုတွေရောပါမလားဆိုတာနဲ့ပတ်သက်လို့မေးဖို့မေးစရာတစ်ခုရှိတာကဒီတစ်ပတ်ဒီ NRPC ကပြောရေးဆိုခွင့်ရှိသူဥစောထေရူပြောတာကတော့ခေါင်းဆောင်တွေကိုဘိုင်နင်းနဲ့ဖိတ်တယ်အဲ့လူတွေကိုပဲတက်ရမယ်ဆိုတဲ့သဘောမျိုးဖိတ်တဲ့အချိန်မှာအဲ့လူတွေကိုယ်တိုင်မတက်နိုင်ရင်အစာဆုံးတက်နိုင်တဲ့လူကိုဒီဘက်ကလက်ခံတိုင်မခတ်တိုင်လည်းမသိဘူးဆိုတဲ့ခါကျတော့ဒီကိစ္စကတော့စောင့်ကြည့်အောင်ပဲလို့ထင်ပါတယ်။
အဲ့တော့ဒီတစ်ခေါက်ညီလာခံကိုဖိတ်ကြားမှုမှာအကန့်အသတ်တွေဘာကြောင့်အခုလိုရှိခဲ့ပါလဲလို့မေးရမှာဥမ္မမောင်စိုးကဆက်ပြီး
တစ်ဖက်ကလည်းကိုဗစ်ကိုအကြောင်းပြလို့ရပါတယ်။တစ်ဖက်ကလည်းအေယူအကြမ်းဖက်အဖွဲ့ကညာထားတဲ့အခြေအနေလဲဆိုင်ပါတယ်။တစ်ဖက်ကလည်းပဲဒီ NCA မထိုးတဲ့အဖွဲ့နဲ့ညီညာလို့မရတဲ့အခြေအနေလဲဆိုင်နေမယ်လို့ထင်ပါတယ်
။ဒါပေမဲ့ဥညီရန်ကတော့အကျန်းဖက်အဖွဲ့သတ်မှတ်တာနဲ့အများကြီးမဆိုင်ဘူးလို့အခုလိုသုံးသပ်ပြပါတယ
်။အကျန်းဖက်ကြောင်ညာတာကတော့ဒီမြောက်ပိုင်းမဟာမိတ်လည်းအကျန်းဖက်ကြောင်ညာတာပဲ။ဒါလည်းတက်နေတာပဲဟောတက်ခဲ့တာပဲဟောဟုတ်မလား။ဒေချာတကူကတော့ပြည်ထနာဖြစ်တဲ့အဖွဲ့ပရိပကဖြစ်နေတဲ့အဖွဲ့အပူမူတက်ရောက်တဲ့နယ်ဒါမူမူမြေမှာပြည်ထနာဖြစ်နေတဲ့ရခိုင်ဒေသမှာအားလုံးတည်နေတာပဲ။တက်တယ်ဆိုတာမတက်တာထက်ကောင်းမီတာပဲလေ။လူဆောင်ဆွေးနွေးမှုလမ်းကြောင်းတကူကတော့ပွင့်သွားတာပေါ့။ဒါမျိုးပဲဆက်ထားမယ်ဆိုရင်တော့တိုင်းပြည်နစ်နာတာပေါ့
တကယ်တော့အရင်ကျင်းပခဲ့တဲ့ဒီပြည်တော်စုအဆင့်ငင်းချင်းညီလာခံကြီးကို NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေအနေနဲ့အခက်အခဲမျိုးစုံကြားကနောက်ဆုံးမှတက်ရောက်နိုင်ခဲ့ကြပါပေမဲ့ဒီတစ်ခေါက်တော့ပိုခက်ခက်ခဲခဲဆုံးဖြတ်ရတော့မယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျကျွန်တော်ဝင်းမြမှာ